Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ22ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ79 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်ကြီးထိုက်ပါ
ကျွန်တော်ကတော့အောင်ပါဒီနေ့ညနေခင်းသတင်းတွေကိုမမိုးပြူနဲ့အတူကြီးညာပေးပါပါ။ဂူဘေးမန်ကိုစောင့်ချက်နေတဲ့စီးရီးယားနိုင်ငံတွင်းကတပ်ဖွဲ့ဝင်တွေကိုတူရကီဘက်ကပြန်လည်ကယ်ဆယ်ခဲ့တာ။ယူကရိန်းအရှေ့ပိုင်းဆစ်ဖြစ်နေတဲ့ဒေသကနှစ်ဖက်တပ်ဖွဲ့ဝင်တွေပြန်ဆုတ်ခွာဖို့သဘောတူညီမှုရခဲ့တာ။ချက်ချင်းဒီကားကိုတိုက်ခိုက်တာဟာသူတို့ဘက်ကမဟုတ်ဘူးလို့ကုတ်ကန်အဖွဲ့ကညင်းဆိုလိုက်တာ။ဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးပါပါမသိကြီးခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့လောက်ကောက်ဒေသတိုက်ပွဲတွေအတွင်ကယ်ဆယ်ရေးချက်ချင်းဒီရင်ကိုဒုတိယအကြိမ်ထပ်မံတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့အရင်ဆုံးတင်ပြပေးပါမယ်
။အော်ဟုတ်ကဲ့မနေ့ကကျမတို့ဒီစစ်ချင်းကြီးအနန်းဖွင့်ထားတဲ့ယင်ပေါ့နော်။အဲဒီပုံမှာစစ်ချင်းကြီးတူပါပါတယ်။နောက်ဒီအတင်းတောင်ငါဦးပါပါတယ်။နောက်ပြီးတော့ဒီ
ကျန်ဒါတော့မြန်မာနိုင်ငံစစ်ချင်းကြီးအတင်းရဲ့ညွှန်ကြားရေးမှူးတူဖြစ်တဲ့ဒေါ်ရွှေစင်မြင့်ပါရှင်။အပြည့်စုံကိုမကြခင်မှာကြားကြရဖို့ရှိပါတယ်။ဒီနောက်မှာတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေဒီနောက်မှာတော့တရုတ်နဲ့ဟောင်ကောင်ပြည်သူတွေကြားဘာကြောင့်များပြိပခါတွေဖြစ်နေရလဲဆိုတာဒီကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။ဒါတွေမတိုင်ခင်ခုရေစုံတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မတ်မိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်။ Ottoman Empire ကိုတည်ထောင်သူရဲ့အဖိုး Suleiman Shah ရဲ့ကုဘေးမန်ကိုစောင့်ချက်နေတဲ့စီးရီးယားနိုင်ငံတွင်းကတပ်ဖွဲ့ဝင်တွေကိုကယ်ဆယ်တဲ့စစ်စင်ရေးတူရကီအစိုးရကဆောင်ရွက်ခဲ့ပါတယ်။ IS စစ်သည်ကြော်ရင်းနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စီးရီးယား Kurdish တပ်သားတွေပြန်လည်သိမ်းယူခဲ့တဲ့ဒီစီးရီးယားနယ်စပ်မြို့ဖြစ်တဲ့ Kobani ကိုတင်ကားတွေတခြားလက်နက်ကြီးတွေနဲ့ဖျက်ချော်ဝင်ရောက်ခဲ့တယ်လို့တူရကီအနာပိုင်တွေကပြောပါတယ်။တူရကီတပ်ဖွဲ့ဝင်တွေကိုပြန်လည်ကယ်ထုတ်နိုင်ခဲ့တာကြောင့်စစ်စင်ရေးအောင်မြင်တယ်လို့ပြောလို့ရပြီးမတော်တဆဖြစ်ရတဲ့ခုကြောင့်တပ်ဖွဲ့ဝင်တို့ကြာဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကိုဘိမန်ဟာတူရကီနယ်စပ်ကနေ22မိုင်နီးပါးအကွာစီးရီးယားနိုင်ငံတွင်းကအလက်ပိုဒေသတွင်မှရှိပြီး1922ခုနှစ်စာချုပ်အရဆိုရင်တော့တူရကီနယ်မြေအတွင်းမှရှိနေတာပါ။တူရကီဝန်ကြီးချုပ်အာမက်ဒါဗူဒိုဂလူကကိုဘိမန်ကိုတူရကီနယ်စပ်နဲ့နီးတဲ့စီးရီးယားနိုင်ငံတွင်းကတခြားနေရာတစ်ခုကိုနေရာရွှေ့ပြောင်းသွားမယ်လို့ဆိုရတဲ့ကူဘိမန်ကိုတူရကီစစ်သားအများပြဆောင်ချက်နေတဲ့ကြားမှာပဲ IS တွေဟာကူဘိမန်ကိုအကြောင်းပြုပြီးမတမာတဲ့လှုပ်ရက်တွေလှုပ်ဆောင်ခဲ့ကြောင်းတူရကီအစိုးရကပြောဆိုပါရခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုနှစ်နှစ်အတွင်းပြန်ရုပ်သိမ်းရေးအစီအစဉ်ကိုသုံးသပ်ဖို့အာဖဂန်နစ္စတန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter ဟာတနင်္ဂနွေနေ့မှာအာဖဂန်နစ္စတန်တောင်ပိုင်းကိုသွားရောက်ခဲ့ပါတယ်။စနေနေ့ကတော့ဝင်းကြီးကာတာဟာကဘူးမြို့တော်မှာအမေရိကန်တပ်ဖွဲ့တပ်မှူးကြီးတွေနဲ့အာဖဂန်ခေါင်းဆောင်တွေရဲ့နှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကိုဦးစီးပြီးတော့ပြုလုပ်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာခီးစင်ဒုတိယမြောက်နေ့မှာမြို့တော်ကဘူးကနေကန်ဒါဟာမြို့ကိုသွားရောက်ပြီးတော့အာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေအတွက်အမေရိကန်နဲ့အာဖဂန်တပ်မှူးကြီးတွေပို့ချပေးနေတဲ့တည်နှံတွေနဲ့ပတ်သက်တဲ့အစီရင်ခံချက်တွေကိုကြားနာသုံးသပ်မှာဖြစ်ပါတယ်။တာလီဘန်တွေကိုတိုက်ခိုက်မဲ့အာဖဂန်တပ်တွေကိုလေ့ကျင့်တင်ကြားဖို့တာဝန်ယူထားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ဥတီချက်ပြောင်းလဲဖို့အပါအဝင်အမေရိကန်နေနဲ့အာဖဂန်နစ္စတန်အတွက်ချမှတ်ထားတဲ့အကြမ်းဖက်ဆန့်ကျင်ရေးဥတီရည်မှန်းချက်ကိုအသေးစိတ်ပြန်သုံးသပ်ဖို့လိုမယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကာတာဟာနောက်လာမှာအာဖဂန်သမ္မတအာရှရက်ဂါနီဝါရှင်တန် DC ကိုလာတဲ့အခါဆွေးနွေးမဲ့ခေါင်းစဉ်တွေနဲ့ပတ်သက်ပြီးသတင်းနောက်တွေကိုပြောဆိုသွားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အာဖဂန်နစ္စတန်သမ္မတတို့ဟာအာဖဂန်တပ်ဖွဲ့တွေအကြမ်းဖက်တာလီဘန်အဖွဲ့ကိုတိုက်ခိုက်ရေးနဲ့အမေရိကန်တပ်ဖွဲ့ရုပ်သိမ်းရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါလိမ့
်။ယူကရိန်းရှေ့ပိုင်းဆစ်ဖြစ်နေတဲ့ဒေသကယူကရိန်းတပ်ဖွဲ့ဝင်တွေတပုံတွေကသူတို့တပ်တွေပြန်ဆုတ်ခွာဖို့သဘောတူညီမှုရခဲ့ပြီလို့ဆစ်ဖက်ဆိုင်ရာအရာရှိတွေကပြောဆိုကြပါရယ်။အပြစ်ကတ်ရစဲရေးအချင်းချင်းပြက်ပြားနေတဲ့ကြားမှာအခုလိုသဘောတူညီလိုက်တာဟာအကောင်းလက္ခဏာဆောင်တယ်လို့လည်းဆိုရတယ်။နောက်လာမယ့်နှစ်ပတ်အတွင်းတပ်ဖွဲ့ဝင်တွေလုံးဝဆုတ်ခွာပေးဖို့ရုရှားလိုလာတဲ့တပုံတွေကလက်မှတ်ထိုးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဒီကနေ့တနင်္ဂနွေနေ့မှာစတင်ဆုတ်ခွာမယ်လို့တပုံတွေကအတည်ပြုပြောကြားကြောင်းသတင်းတွေမှာဖော်ပြကြပါရယ်။လွန်ခဲ့တဲ့တစ်ပတ်လောက်ကမရေမရာဖြစ်နေတဲ့အပြစ်ကတ်ရစဲရေးသဘောတူညီချက်ရရှိပြီးပထမဆုံးအနေနဲ့တပုံတွေနဲ့အစိုးရတပ်တွေအကျဉ်းသားအပြန်အလှန်လဲလှယ်ပြီးနောက်အခုလိုနှစ်ဖက်တပ်တွေဆုတ်ခွာဖို့သဘောတူညီမှုရခဲ့တာပါ ယူကရိန်းတပ်ဖွဲ့ဝင်139ယောက်နဲ့သဘုံ52ယောက်ကိုဇိုလိုဘော့ခ်ရွာနာမှာအပြန်အလှန်ပြန်လည်လွှဲပြောင်းပေးခဲ့တာပါဒီထဲမှာမကြသေးခင်ကမီးရထားလမ်းစုံမျိုးဖြစ်တဲ့ဒီဘော်စီမျိုးတိုက်ပွဲအတွင်းအဖမ်းခံထားရတဲ့သူတွေလည်းပါဝင်ကြောင်းသဘုံနေဘက်ကပြောပါရယ်ကုလသမဂ္ဂကကမကထပီလို့ပါဝင်တဲ့အပြစ်ခက်ပြည်စဲပြပြပြီးတဲ့နောက်သဘုံနေဟာမကြသေးခင်ကဒီမျိုးကိုသိမ်းယူထားခဲ့တာဖြစ်ပါရယ်ခင်ဗျာ
မတ်လ31ရက်နေ့နောက်ဆုံးရသတ်မှတ်ထားတဲ့အီရန်နျူကလ িয়ার ပြဿနာနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့ကြိုးပမ်းတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာဆွစ်ဇာလန်နိုင်ငံမှအမေရိကန်နဲ့အီရန်ထိပ်တန်းသံတမန်တွေတွေ့ဆုံကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံရဲ့ဝန်ကြီးဂျာဗတ်ဇရစ်တို့ဟာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့အီရန်အနုမြေစွမ်းအင်ဖွဲ့အကြီးအကဲအာလီအက်အာဆာလီဟီနဲ့အမေရိကန်စွမ်းအင်ဝန်ကြီးအန်နက်စ်မွန်နစ်တို့ရဲ့ဆွေးနွေးပွဲကိုပါဝင်တက်ရောက်ကြပါတယ်။အမေရိကန်နဲ့အီရန်ထိပ်တန်းတန်တမန်တွေနဲ့စွန့်ရင်ဆိုင်ရာအကြီးအကဲတွေအခုဒီချိန်ဆွေးနွေးပွဲမှာအီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေပါတဲ့ပြီး၅အပေါင်းတင်းလို့သိကြတဲ့အဖွဲ့ကြားသဘောတူညီချက်ရရေးမှာအဟံအတားဖြစ်နေတဲ့ဤပညာဆိုင်ရာပြဿနာတွေဖြေရှင်းဖို့အကူအညီပေးရေးဆွေးနွေးကြတာဖြစ်ပါတယ်။အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီ၊ရုရှားနိုင်ငံတွေပါတဲ့ပြီး၅အပေါင်းတင်းအဖွဲ့နဲ့အီရန်နိုင်ငံကြားသဘောတူညီချက်ရမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার အစီအစဉ်တချို့ကိုဖြတ်တောက်လျှော့ချပြီးအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတချို့ရုပ်သိမ်းပေးမှာဖြစ်ပါလေ။စနေနေ့ကဗြိတိန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံရမှာတော့အီရန်နျူကလ িয়ার ပြဿနာနဲ့ပတ်သက်ပြီးပြီး၅အပေါင်းတစ်နိုင်ငံအဖွဲ့ရဲ့သဘောထားကတညီတညွတ်ထဲရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုပါလေ။အီရန်နျူကလ িয়ার အစီအစဉ်ဟာအနာဂတ်မှာငြိမ်းငြိမ်းချမ်းချမ်းဆောင်ရွက်ဖို့ဖြစ်တယ်ဆိုတာကိုအီရန်ကတက်သေးပြနိုင်မှုလို့ရတယ်လို့ဖွဲ့ဝင်နိုင်ငံတွေဘက်ကအပြည့်အဝသဘောတူကြတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားပါတယ
်။ UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတင်းငွေနေညနေခင်းသတင်းများကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကုကံအဖွဲ့ကဒုက္ခသည်တွေကိုတင်ဆောင်လာတဲ့ကြက်ချင်းကြီးအဖွဲ့ရင်ကိုတိုက်ခိုက်တာသူတို့မဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ်။နိုင်ငံပိုင်မီဒီယာတွေကစနေနေ့မှာဖော်ပြခဲ့တဲ့ဒီတိုက်ခိုက်မှုဟာမှန်ကန်မှုမရှိပဲအဲ့ဒီခြုံကိုတိုက်ခိုက်တဲ့နေရာမှာသူတို့အဖွဲ့ဝင်တွေမရှိကြောင်းကုကံအဖွဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောဆိုတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။တဘုံနေရာဒုက္ခသည်15ဦးတင်ဆောင်လာတဲ့ truck ကားကိုလက်နက်တွေနဲ့ပစ်ခတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းစာမြန်မာအလင်းမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်လူ9ဦးဒဏ်ရာရသွားပြီးအဲ့ဒီထဲမှာနိုင်ငံပိုင်ရေဒီယိုရုပ်မြင်သံကြားဌာနကကင်မရာရိုက်ကူးသူတူဦးလည်းပါဝင်ပါတယ်။အင်ကာနီကဒုက္ခသည်တရားလောက်တင်ဆောင်ထားတဲ့ချက်ချင်းကြီးရန်တန်းတိုက်ခိုက်ခံရတာကြောင့်ကားမောင်းသမားတူဦးနဲ့စေတနာဝန်ထမ်းချက်ချင်းကြီးအဖွဲ့ဝင်တူဦးဒဏ်ရာရခဲ့တာနဲ့ပတ်သက်ပြီးတော့လည်းမြန်မာအစိုးရနဲ့ကုကံအဖွဲ့အကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲမှုတွေရှိခဲ့ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံပါတမန်မြစ်ထဲမှာဒီကနေ့တနင်္ဂနွေနေ့မှာကုန်တင်တင်းမောနဲ့တိုက်မိပြီးမြုပ်သွားတဲ့မြစ်ကူးတင်းမောတစ်စင်းဟာလူသားစင်နဲ့ချီပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဝင်တွေကပြောဆိုပါတယ်။ခီးတဲ့30ကျော်လောက်ကကန်းဆက်အထိရေကူးထွက်ပြေးလာပြီးတချို့ကတော့ကယ်ဆယ်ခဲ့ရပါတယ်။မြို့တော်ဒါကာအနောက်မြောက်ဖက်24မိုင်လောက်ကွာမှာမြစ်ကူးခီးတဲ့တင်ကူးတို့နင်းမြုပ်ခဲ့တာဖြစ်ပါတယ်။ကူးတို့ပေါ်ပါတဲ့ခီးတဲ့ဥယျာဉ်အတိအကျကိုမသိနိုင်သေးပေမဲ့ခီးတဲ့တရားလောက်ပါမယ်လို့ AP သတင်းကဖော်ပြပါတယ်။ခလီတင်းမောတိမ့်မောက်နှင်းမြုပ်မှုတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာဖြစ်လေဖြစ်တာရှိပြီးတော့အကြောင်းရင်းတွေမှာရေရင်ပုံစံနေနဲ့ထိမ့်သိမ့်ပြုတ်ပြမှုညံဖြစ်တာခီးတဲ့တင်းနိုင်တဲ့ဥယျာဉ်တဲ့ပိုတင်တာစတဲ့ပြဿနာတွေပါတယ်လို့ကျွမ်းကျင်သူတွေကဖြစ်တင်ပြောဆိုကြပါတယ်။
viewer အရအချက်ချာကြတဲ့နေဆက်မျိုးကို Boko Haram စစ်သွေးကြတဲ့လက်ထဲကနေပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ Nigeria စစ်ဘက်ကပြောပါတယ်။နိုင်ငံအရှေ့မြောက်ပိုင်းဒေသမှာအပြင်းထန်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့သတင်းတွေမှာဖော်ပြနေချိန်မှာပဲအခုလိုဒီနေဆက်မျိုးကိုပြန်လည်သိမ်းယူနိုင်လိုက်တာပါ။တော့ကြောင့်ဒီအနောက်မိုင်းမှာတဘုံနေရဲ့ဒီအဓိကနေရာတစ်ခုဖြစ်တဲ့ဘာဂါကိုလေကြောင်းအကူနဲ့အစိုးရတပ်တွေကဝင်တိုက်ခဲ့တာလို့စစ်ဖက်ပြောခွင့်ရ ခရစ်အိုလူကိုလိတ်ကပြောပါရတယ်။တိုက်ပွဲတွေအတွင်းစစ်သေးကြွအများပြားတည်ဆုံပြီးအတော်များများဒဏ်ရာရခဲ့တဲ့အပြင်တချို့ဟာချက်ရေကန်ကိုဖျက်ကူးထွက်ပြေးဖို့ကြိုးစားစဉ်မှာရင်းနှီးတည်ဆုံခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာမစ္စတာအိုလူကိုလိတ်ကပြောဆိုထားပါရတယ်။ဒီနှစ်ဆိုင်ပိုင်းမှာခမန်းကြီးလူပေါင်းရွာသား 2,000 လောက်ကိုဘိုကိုဟာရန်တွေကဒီဘက်ကမှတပ်ဖြတ်ခဲ့တာပါ။ဒီနေရာဟာနိုင်ဂျီးရီးယားချက်နိုင်ဂါကင်မရွန်နိုင်ငံနဲ့ထိစပ်နေတဲ့အဓိကထောက်ပံ့ရေးလမ်းကြောင်းပေါ်မှာရှိနေတာဖြစ်ပြီး IS တွေဒီနေ့စာမန်ကသိမ့်ပိတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဆွီဒင်နိုင်ငံမှာလူကြိုက်များတဲ့သတင်းတွေကိုအသားပေးဖော်ပြလေရှိတဲ့ Tabloid သတင်းစာတစ်စောင်ဖြစ်တဲ့ Expressen သတင်းစာက Syria နိုင်ငံမှာအဖမ်းခံထားရတဲ့ဆွီဒင်သတင်းသမား Joachim Medin လွတ်မြောက်ပြီဆိုတဲ့သတင်းကိုဖော်ပြခဲ့ပါတယ်။အသက်30အရွယ်ရှိတဲ့သတင်းသမား Medin ကိုအဲ့ဒီသတင်းစာကတင်းငွေနေကတွေ့ဆုံမင်းမြန်ရမှာမေဒင်နဲ့သူ့စကပြန်ကိုဆီးရီးယားနိုင်ငံကခါလူမျိုးတွေရဲ့ဒေသမှာအစိုးရတပ်တွေကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်ဒီသတင်းစာကပဲအလွတ်သတင်းတောက်မေဒင်ကိုတီးတံဖမ်းဆီးထားတဲ့အကျဉ်းတော်မှာတပတ်ကြာဖမ်းဆီးထားပြီးတဲ့နောက်စနေနေ့ကပြန်လွှတ်လိုက်ပြီလို့ရေးသားဖော်ပြပါတယ်သတင်းတောက်မေဒင်ကိုပြန်လွှတ်ပြီဆိုတဲ့သတင်းမှန်နေဆိုတာအတည်ပြုနိုင်ပေမဲ့သတင်းအချက်လက်အသေးစိတ်မပေးနိုင်သေးဘူးလို့ဆွီဒင်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောတဲ့အကြောင်း AP သတင်းကဖော်ပြပါတယ်
ထိတ်တန့်ရောက်တဲ့နေ့ကိုကုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းခန်းတွေကိုစပြီးတော့တင်ဆက်ပေးပါမယ်ဒီလ9ရက်နေ့ကတည်းကစတင်ခဲ့ပြီးအခုချိန်ထိစစ်မီးမငြိမ်သေးတဲ့မြန်မာတပ်မတော်နဲ့ဖုန်ချားရှင်ဦးဆောင်တဲ့ကိုကံလက်နက်ကင်တပ်တို့ကြားကတိုက်ပွဲတွေအတွင်းကြက်ချင်ဒီအလံလွှင့်ထူထားတဲ့ကဲဆေးရည်ရင်ဒုတိယအကြိမ်တိုက်ခိုက်ခံခဲ့ရပါတယ်။ဒီရင်ပေါ်မှာပါသွားတဲ့ကဲဆေးရည်ဝန်ထမ်းတွေသတင်းထောက်တွေအပါအဝင်လူ9ဦးဒဏ်ရာရရှိခဲ့တာပါ။မနေ့ကကြက်ချင်ဒီရင်တန်းတိုက်ခိုက်ခံရတဲ့နေရာကတော့လောင်ထန်နဲ့ချင်းရွှေဟော်အကြားချင်းရွှေဟော်နဲ့3မိုင်အကွာကွန်းလုံမြို့နဲ့16မိုင်အကွာမှာဖြစ်ခဲ့တာပါ။ဒီလိုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကြက်ချင်ကြီးအသင်း MRCS ကရင်တန်းဒုတိယအကြိမ်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအသင်းရဲ့လူမှုဂရုဏာလုပ်ငန်းဆိုင်ရာပြန်ကြားဆက်သွယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ရွှေစင်မြင့်ကိုဆက်သွယ်မေးမြန်းလာမှာတော့သူကအခုလိုစပြီးတော့ဖြေပါတယ်
။အော်ဟုတ်ကဲ့မင်းကကျမတို့ဒီကြက်ချင်ကြီးအလံဆွင့်ထားတဲ့ယင်ပေါ့နော်။အဲဒီပုံမှာကြက်ချင်ကြီးကိုပါပါတယ်။နောက်ဒီအတင်းတောင်းငါဥပါပါရဲ့နောက်ပြီးတော့ဒီကြံခုတ်လုတ်သမားပေါ့နော်အဲဒီမှာရှိရဲ့အရတာပေါ့အာကျမတို့6ဦးလောက်နဲ့ရင်မောင်းတယောက်ပါပါအားလုံး13ဦးပါတဲ့ရင်ပေါ့အဲ့ဒါနောက်ကင်နားမှာပေါ့နော်ကျမတို့ဖြစ်ခံရပါလေ
ထိခိုက်မှုရောဘယ်သူတွေထိခိုက်ခဲ့ပါလဲ
အဲဒီမှာတော့ကျမတို့ဘက်ကဒီစစ်ချင်းကြီးစင်နာလောရရှင်ပေါ့နော်ဥကြော်စောထူးရဲ့နောက်တင်းတောက်ထူးရဲ့နောက်အဲ့ဒီကားပေါ်မှာပါလာတဲ့အရသာတုံးရေထိဆိုင်ပါတယ်ကျမတို့ဒီကြက်ချင်းကြီးစေနာလောရှင်နဲ့သတင်းတောက်ကတော့ကျမတို့ဒီလက်မောင်းနေမှာထိသွားပါတယ်နောက်ဇနဲ့အရသာတွေကတော့ဝမ်းပိုက်မှာတယောက်လက်မောင်းမှာတယောက်နဲ့နောက်ဆုံးတယောက်ကတော့သူကတော့ဖူးရောက်နေတဲ့နေရာပဲရတယ်သူ့ရည်ရတော့မရှိပါဘူးဟုတ်ကဲ့ရှင
်တော်တော်စိုးရိမ်ရတဲ့အနေအထားရောရှိပါလား
အဲ့ဒါနဲ့ပတ်သက်လို့ကျမတို့ကဒီအဲ့ဒီသတင်းကိုတော့စောင့်နေဆုံးပါပဲအဲ့ကျမတို့လာရှိုးကဆရာမနှစ်ဦးကတော့လေဒီကွန်လုံမှာရှိတဲ့အဲ့စေယုံအုံနဲ့ဒီစက်မိုင်ဝန်ထမ်းတွေကိုအဲ့ဒီနေမှာပဲအဲ့ဒီကွန်လုံစေယုံကိုလိုက်သွားပါတယ်။နောက်ဒီသူတို့9နိုင်ခွဲလောက်မှာကွန်လုံစေယုံရောက်တယ်ဆိုတော့တညာလုံးပေါ့နော်ကျမတို့ operation လုပ်ရတဲ့လူတို့ကြားပါတယ်ဒါပေမဲ့အချိန်မီတော့တိကျမသိရသေးပါဘူး။
ဒီအခုလိုဒါတပတ်သတင်းတပတ်အတွင်းမှာဒါဒုတိယအကြိမ်တိုက်ခံရတာနော်ကြက်ချင်မျိုးအပြစ်ကားကိုအပြစ်ခံရတာဆိုတော့အဒီပေါ်မှာရောဒီတိုက်ပွဲဖြစ်နေတဲ့နှစ်ဖက်ယူတက်တေကိုမရွှေစင်တို့ဘက်ကဗာများပြောချင်ပါလဲဘလူဖြစ်စေချင်ပါလဲရှင
်ကျမတို့အတင်းအနေနဲ့ကတော့ humanitarian organization ဖြစ်တဲ့အတွက်ဒီကျမတို့လုပ်တဲ့လုပ်ငန်းတွေပေါ်မှာကျမတို့လုပ်ငန်းတွေပေါ်မှာရောကျမတို့ကယ်ဆယ်ကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့သူတွေအပေါ်မှာရောဟိုကျမတို့အကာအကွယ်ပေးစီချင်တယ်security ရှိစေခြင်းနဲ့လေးစားစေခြင်းနဲ့ပေါ့နော်ဒါမှလည်းကျမတို့ကတက်ကြတဲ့လုပ်ငန်းကိုဆက်လက်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒီလက်နက်ကင်ဖွဲ့စည်းဘယ်ဘက်ကဖြစ်တယ်ဆိုတာရယ်နောက်တစ်ခါဘယ်သူဖြစ်တယ်ဆိုတာရယ်ကျမတို့ကတော့တိတိကျကျမသိဘူးပေါ့နော်။ဒီပေါ်မှာလည်းhumanitarian organization ဖြစ်တဲ့အတွက်စေတုံးတရား မတို့ကဟိုပြစ်တင်ပြောဆိုခြင်းတော့မရှိပါဘူးဟုတ်ကဲ့
အဲ့တော့ဒီလိုကြက်ချင်းညင်တန်းပေါ့နော်ပြစ်ခတ်ခံရတော့အခုညီကယ်ဆယ်ရေးလုပ်ငန်းတွေအပေါ်မှာရောထိခိုက်မှုရှိပါသလားရှင
်ငကူစပြီးတော့ကျမတို့အဲ့ဒီမှာ conflict စဖြစ်တဲ့ကိုရဲနေရနေစပြီးတော့မှဒီဒေတာဆန်ကြက်ချင်းညင်နာတော့ရှင်ဒီ volunteer တွေပေါ့နော်သူတို့အနေနဲ့ကတော့သူတို့ရဲ့အသီးစိတ်တတ်နဲ့ဒီဒုက္ခတွေတွေကိုကျမတို့လောက်ကရနေကွန်လုံးကနေလာရှုပေါ့ဒါပို့ပေးနေတာဖြစ်ပါတယ်ဆိုတော့သူတို့ကတော့ဒီ volunteer တွေရဲ့သဘောထားကိုမေးကြည့်တော့သူတို့အနေနဲ့ကတော့ဆက်လက်လှုပ်ဆောင်မယ်လို့သူပြောပါတယ်ကျမတို့ဒီတူတယောက်ချင်းရဲ့ခံယူချက်နဲ့သူတို့ရဲ့စေတနာစိတ်ထားပေါ့အဲ့ဒီပုံမှာလည်းကျမတို့အသေးကြီးလေးစားတန်ဖိုးထားပါတယ်
ဒါကတော့ဒီမြန်မာနိုင်ငံကြက်ချင်ဒီအသင်းရဲ့ညွှန်ကြားရေးမှူးတော်ဦးဖြစ်တဲ့ဒေါ်ရှိစင်မြင့်ဖြေကြားသွားခဲ့တာဖြစ်ပါတယ်ရှင်ကျေးဇူးအထူးပဲတင်ရှင်းပါတယ်ရှင်ဒီလိုကြက်ချင်ဒီအလန်တင်ကတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ဘက်ကရောကိုကန်လက်နက်ကင်တပ်တွေဘက်ကပါသူတို့လက်ချက်မဟုတ်ပါဘူးလို့အသီးသီးလည်းညှင်းဆန်ထားကြပါတယ်ရှင်အခုကတော့ဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့တိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းလွှတ်တော်ကိုတင်သွင်းထားချိန်မှာပဲအစိုးရလွှတ်တော် NNER နဲ့ကျောင်းသားကိုယ်စားလှယ်တို့လေးပွင့်ဆိုင်ထပ်မံတွေ့ဆုံဆွေးနွေးဖို့လိုအပ်တယ်လို့ NNER နဲ့ကျောင်းသားတွေကတောင်းဆိုလိုက်ပါတယ်။ဒီလိုလွှတ်တော်ရင်းပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းဆောင်ရွက်နေချိန်ပင်မတပိတ်စစ်ကြောင်းနဲ့အရန်တပိတ်စစ်ကြောင်းတွေခိတ္တရန်နာထားချိန်မှာတံပြန်တပိတ်ဆင်နွှဲတာတွေကိုကျောင်းသားတွေအပေါ်ဖိအားပေးမှုတွေရှိလာနေတယ်လို့လဲကျောင်းသားတပိတ်ခေါင်းဆောင်တွေကပြောကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။အခုဆိုရင်အစိုးရလွှတ်တော် NNER မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေလေးပွင့်ဆိုင်သဘောတူညီချက်နဲ့အမျိုးသားပညာရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းကိုပညာရေးဝန်ကြီးဌာနကနေတဆင့်လွှတ်တော်တွင်တင်သွင်းထားပြီးဖြစ်ပါတယ်။ဒီလိုတင်သွင်းထားချိန်မှာပဲလေးပွင့်ဆိုင်ထပ်မံတွေ့ဆုံဖို့အရေးတကြီးလိုအပ်တယ်လို့ NNER ဦးဆောင်သူဒေါက်တာသိန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့ကတော့လေးပွင့်ဆိုင်တွေ့တင်တယ်လို့ကျွန်တော်မြင်တယ်အကြမ်းနဲ့ဆက်ကျွန်တော်တို့သဘောတူညီချက်မှာတောက်စီရဲ့ဆက်တည်မှုအကောင့်တွေပေါ်ရဲ့ချီအားလုံးကတာဝန်ရှိတဲ့ပြည်ပဆောင်ရွက်ဆောင်မှုဆိုတဲ့သဘောတူချက်ရှိတဲ့အတွက်ဒီလိုစမစီတဲ့အချိန်မျိုးမှာပြန်တွေ့ဖို့လိုတဲ့ကျွန်တော်တို့ထင်နေတာ။နောက်ဆုံးချိန်မှာကျွန်တော်တို့ဒီလောက်တော့လွှတ်တော်ကိုဒီသာသုဝင်ကြီးပညာရေးဝန်ကြီးတို့ကိုဆိုင်းကြီးကကိုယ်တိုင်လွှတ်တော်နိုင်ငံကိုသွားတင်တယ်လို့ပြောပါတယ်။ဒါတော့လွှတ်တော်နိုင်ငံကမြို့သားလွှတ်တော်မှာဆွေးနွေးဖို့ချပေးလိုက်လို့ကျွန်တော်တို့သိရပါတယ်။ဒါကျွန်တော်တို့လုပ်ရမယ့်အဆင့်ကမြို့သားလွှတ်တော်ကဆုံးဖြတ်ချက်မချခင်မှာတားနာခွင့်ရှိပါတယ်။ဒါကျန်တဲ့ဘွဲမှာကျွန်တော်တို့ကျောင်းသားကိုယ်လည်းနဲ့အစိုးရစီရဲကိုဖိတ်ကြားမယ်လို့ပြောပါတယ်။ဒါပေမဲ့ဒင်းဒီဆိုတာကိုပြောသေးပါဘူး။
အမျိုးသားပညာရေးဥပဒေကျမ်းပါအချက်အလက်တွေပေါ်မှာအတိတ်ပဲလွဲမှားမှုတွေနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကသဘောတူညီချက်တွေနဲ့ကွဲလွဲမှုတွေရှိလာနေတဲ့အပေါ် NNER နဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့ပြင်ဆင်ဖြည့်ဆွတ်အကြံပေးချက်တွေကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေးပို့မှာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲအတွင်းပါဝင်ခဲ့တဲ့အစိုးရလွှတ်တော်ကိုယ်စားလှယ်တွေကိုလည်းအခြေအနေတွေကိုရှင်းလင်းတင်ပြတဲ့စာပေးပို့မှာဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ်
ဒီကနေ့ပဲစာဖုတ်ဖို့ရှိပါတယ်။ဒီဘက်ဆိုင်ဆွေးနွေးပွဲမှာသူ့ဘက်ကခေါင်းဆောင်လာတဲ့ပြည်တော်စုဝင်ကြီးတွေကျွန်တော်တို့ဒီလိုလက်မှတ်နေတဲ့အခြေအနေတွေကိုကျွန်တော်ရှင်းပြတဲ့စာတစ်စောင်ကျွန်တော်တို့ဒီနေ့ပဲပြင်ပြီးတော့မတရားရင်မှာဖုတ်ပါမယ်။ဟိုအလားတူပဲကျွန်တော်တို့ဟိုနိုင်ငံတော်သမ္မတရှိတဲ့ဒီလိုအခြေအနေတွေကိုအင်းတင်ပြီးတော့လေးဘက်ဆိုင်ဆွေးနွေးပွဲကိုကောင်းတဲ့ပေါ့။
အခုလိုမျိုးကျောင်းသားတွေကမန္တလေးကနေရန်ကုန်အထိခရီးရှည်ချီတက်ပြီးတော့ဆန္ဒပြတောင်းဆိုခဲ့တဲ့အချက်၁၁ချက်အပါအဝင်အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးဥပဒေလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲပင်မတပိတ်စစ်ကြောင်းကတော့ဘကိုးတိုင်းလေဗရန်မြို့မှာခိတ္တရပ်ထားပြီးတော့ကျန်တဲ့အရန်ကျောင်းသားစစ်ကြောင်းတွေကလည်းမိမိတို့မြို့ရွာတွေစီခိတ္တပြန်သွားခြင်းဖြစ်ပါတယ်။မတ်လ၁ရက်နေ့မှာတော့လွှတ်တော်ရဲ့ဆောင်ရွက်ချက်တွေပေါ်မှာမူတည်ပြီးတော့ဆက်ချီတက်တဲ့မချီတက်တဲ့ဆုံးဖြတ်ကြမှာဖြစ်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီ15ဦးအဖွဲ့ဝင်ဖြစ်တဲ့ကိုအောင်နေပိုင်ကပြောပါတယ
်ဒီပင်မစစ်ကြောင်းကအခုဆိုရင်လက်ကမ်းမှာနားပြီးတော့ကျွန်တော်တို့ဒီပြင်ရဲထွက်ထားတယ်28ရက်နေ့ပေါ့ဒီနောက်ကောပေါ့နော်တရက်နေ့မှာကျွန်တော်တို့ပြန်ပြီးတော့ထွက်မယ်လို့ကျင်းရဲထွက်ထားတယ်ပေါ့နော်အဓိကတော့ဒီလွှတ်တော်ရဲ့လုံလဲစဉ်လေးစောင့်ကြည့်ဖို့လည်းတော့ဒီအဆင့်ပေါ်ပါဒီအထက်တန်းကျောင်းသားတွေမူလတန်းကျောင်းသားတွေဆောင်ရွက်ဖြစ်နေကာလဖြစ်တဲ့အတွက်ဒါတဲ့မိဘတွေစိတ်ပူနေအောင်ပြန်ဆန္ဒတဲ့အနေနဲ့ကျွန်တော်အနေနဲ့ဒီတပိတ်ကိုခဏရက်ထားတာဖြစ်တယ်ပေါ့နော်ခိတ္တရက်နာတာဖြစ်တယ်ပေါ့နော်ကျွန်တော်တပိတ်စီကြောင်းလေးကတော့ဒီလွတ်တော်ရဲ့ process ကိုစောင့်ကြည့်ရဲ့အနေနဲ့နားတပိတ်စကန်ဖွင့်ထားရည်လည်းရှိတယ်လို့တချို့တွေလည်းနားပြီးတော့စောင့်ကြည့်နေရမျိုးဒီမျိုးဒီမျိုးဒီတက်ကူတွေပြီးပြီးမှဒီမျိုးတွေဒီကိုပြန်ပြီးတော့စောင့်ကြည့်နေရတဲ့
ကပ်ရည်ရဲ့စစ်ကြောင်းလေးလည်းရှိပါတယ်
။အခုလိုမျိုးသပိတ်မောက်ကျောင်းသားတွေသပိတ်ခိတရနာထားချိန်မှာပဲအာဏာပိုင်တွေဘက်ကတံပြန်သပိတ်ဆင်နွှဲမှုတွေတက္ကသိုလ်ကျောင်းတွေမှာဆန္ဒပြသပိတ်ကိုကန့်ကွက်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်လာတယ်လို့သပိတ်နားနေတဲ့ကျောင်းသားတွေအပေါ်မှာလည်းဖိအားပေးမှုတွေကိုပြည်내တိုင်းတွေမှာလှုပ်ဆောင်လာနေတယ်လို့သပိတ်မောက်ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုအောင်နေပိုင်ကပြောပါတယ်
။ဖိအားတွေကတော့မျိုးစုံရှိပါတယ်။အခုအချိန်မှာလည်းဒီတောင်ကူမှာဒီလိုလှုပ်သွားတဲ့ဒီသပိတ်ကျွန်တော်တို့ဒီတပိတ်တွေကိုပေါ့နော်ဒီမဒီမြိုင်လေးစားတဲ့တပိတ်တွေကိုထောက်ခံနဲ့ထောက်ခံမွေးလောက်တာတော့မှဖိအားပေးတာလည်းရှိနေရပဲကျွန်တော်တို့ဒီမှာလည်းဒီတပိတ်စစ်ကြောင်းတွေဒီဒီတပိတ်စက်ဖွင့်လာတဲ့နေရာတွေမှာလည်းအနာမယ်ဖိအားပေးရမျိုးတွေလည်းကြုံနေရတာပဲနောက်ဒီတခြားဘက်မှာကျတော့ဒီတပိတ်စစ်ကြောင်းတွေကိုဒီတက်ကူတွေမှာပေါ့နော်ဒီဘမောခတွေကဒီနေရာတွေဆင်းလို့မှအဲ့ဒါကိုပြောသွားပါတယ်ဘမောခတွေကဒီတံမြန်တပိတ်တဘောမျိုးတွေပေါ့နော်တည်ငြိမ်အေဂျင်အေဂျင်ကညောင်းလာပြီးများတည်ငြိမ်ရေးဆိုတဲ့ခေါင်းစဉ်ကြီးနဲ့ဒီတပိတ်တွေကိုတံမြန်သဘောမျိုးကြီးပေါ့ဒါရီရနဲ့ကျင်းလို့တဖြည်းဖြစ်စီပါတယ်ပေါ့နော်ဒါဟိုအချက်တဲပေါ့နော်ဖြစ်အောင်ဒါလုံနေရမျိုးတွေလည်းတွေ့ရပါတယ်ဒီဘက်ဆိုင်အတူတူချက်တွေကိုဖောက်ဖြတ်တဲ့သဘောတွေရှိနေတဲ့အတွက်ကျွန်တော်အနေနဲ့ဒါအတိအကျထားပါပြီးရဒီနေ့မီဒီယာရှေ့မှာလည်းအတိအကျပြီးဖြစ်ပါတယ်ပေါ့နော
်လက်ရှိကျောင်းသားတပိတ်စစ်ကြောင်းတွေရဲ့အခြေအနေအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုရှင်းလင်းချက်နဲ့လွှတ်တော်တွင်တင်ပြချက်နောက်ဆုံးအဆင့်သိရှိထားရမှုတွေနဲ့အတူလေးဘွင့်ဆိုင်သဘောတူညီချက်အတွင်လှုပ်ဆောင်ချက်ကွဲလွဲမှုတွေနဲ့ပတ်သက်လို့ဖေဖော်ဝါရီလ22ရက်နေ့တနင်္ဂနွေနေ့မှာ NND ရနဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့သတင်းစာရှင်းလင်းပွဲရန်ကုန်မှာကျင်းပခဲ့ပါတယ်ရှင်
ဒါကတော့မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ညနေခင်းအတွက်မြန်မာဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကတော့လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုတော့ရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ
်။တော့ရှင်များရှင်မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့နီးကပ်လာနေတဲ့အချိန်မှာလူ့အခွင့်အရေးခြေအနေကနောက်ပြန်ဆွဲလာတယ်လို့ Amnesty လူ့အခွင့်အရေးအဖွဲ့ကပြောလိုက်ပါတယ်။ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပါတယ်ဆိုတဲ့အချိန်မှာလူ့အခွင့်အရေးအပိုင်းမှာဆုပ်ယုပ်မှုတွေတကယ်ဖြစ်ပေါ်နေတာပါလား။ဘာကြောင့်အဲ့ဒီလိုပြောနိုင်တာပါလဲဆိုတာကို February 24ရက်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့VOA ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေချိုတင်ပေးပို့ထားစီလိုပါတယ်။ VOA ဖုန်းနံပါတ်က2923822995ဖြစ်ပြီး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လည်းစာနဲ့ဖြစ်စေအသံဖိုင်ကိုဖြစ်စေချိုတင်ရေးသားပေးပို့ထားလို့ရပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အခုလာမယ့်အင်္ဂါနေ့ည9နာရီဓာတ်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါလိမ့်ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ကျမတို့ VOE ရဲ့တယ်လီဖုန်းနံပါတ် 1239238255 လေးကိုဆက်သွယ်နိုင်တယ်လို့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။ဟောင်ကောင်ဆန္ဒပြသမားတွေနဲ့တရုတ်ပြည်မှကြီးကနေဟောင်ကောင်ကိုလာရောက်လဲပတ်ကြသူတွေကြောင့်ဟောင်ကောင်ကုန်တိုက်တွေမှာထိတ်တန့်ရင်ဆိုင်မှုဖြစ်ပွားပြီးဒီလာထဲမှာပဲပြဿနာတက်ခဲကြပါတယ်။တချို့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေအဖွဲ့အစည်းတွေကဟောင်ကောင်အုပ်ချုပ်ရေးပိုင်းကပုံကူတွေဟာသူတို့ရဲ့တောင်းဆိုချက်တွေကိုလစ်လျူရှုနေကြတယ်လို့ပြောဆိုနေကြတာပါ။ဒီအကြောင်းကိုတော့ Shannon Benson ဟောင်ကောင်ကနေသတင်းပေးပို့ထားပါတယ်။ဦးဆန်မိုးဝေကပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။တရုတ်ပြည်မကြီးကနေနေဆက်ကိုဖျက်ပြီးတော့တရုတ်နှစ်တကူကာလဟောင်ကောင်ကိုဈေးလာဝင်နေကြတဲ့သူတွေနဲ့ဆန္ဒပြသမားတွေကုန်တိုက်တစ်ခုမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရင်ဆိုင်တွေ့ကြပြီးတော့ဆန္ဒပြသမားတွေကဝိုင်းပြီးတော့အော်ဟစ်ခဲ့ကြပါတယ်။ပြည်မကြီးနဲ့ဟောင်ကောင်ဆက်သွယ်ထားတဲ့ယထာလန်ဘေးရှာတင်အနီးမှာရှိတဲ့ကုန်တိုက်မှာအလားရဲ့ဈေးဝယ်ထွက်လာသူတွေကိုဆန္ဒပြသမားတွေကဝိုင်းပြီးတော့ကျန်းကောင်တွေမင်းတို့ပြည်မကြီးကိုပြန်ကြဆိုပြီးတော့အော်ဟစ်ခဲ့ကြတာပါ။ဝေဟင်ဝေါင်းဟာဟောင်ကောင်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့အတွက်ဖိအားပေးနေတဲ့တက်ခွဥယျာဉ်ဌာနဆိုတဲ့အဖွဲ့အစည်းကအဖွဲ့ဝင်တယောက်ဖြစ်ပါတယ
် I think it's the people developing a new attitude against the traditional way of protesting which is now
ကျွန်တော်စိတ်တင်တော့တမယိုးကြောင့်ဆင်လာမပြတ်ဆန္ဒပြတဲ့ပုံစံမျိုးကနေပြောင်းလဲလာတဲ့ပုံမျိုးဖြစ်လာနေတယ်လို့ယူဆပါတယ်ပို့ပြီးတော့လေရေရုံဝန်ဖြစ်လာကြပါတယ်။ဘာလို့လဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း20 30လောက်တွင်လုခဲ့ကြတာတွေကဘာမှဖြစ်မလာခဲ့ဘူးလို့လူတွေကခံစားနေကြရတာပါ။အစိုးရကလည်းအရေးကြီးယူမလုပ်သေးပါဘူး
။တနင်္ဂနွေနေ့ကထိတ်တိုက်ဖြစ်မှုမတိုင်ခင်လွန်ခဲ့တဲ့သတင်းပတ်အတွင်းကလည်းအလားတူအဖြစ်အပျက်တစ်ခုဖြစ်ခဲ့ပါသေးတယ်။ပြည်မာကြီးနဲ့နေဆက်တ တွန်မွန်းမှာရှိတဲ့ဂုံတိုက်မှာပါဆန္ဒပြသမားတွေကိုရဲတွေကမြို့ကောင်းကြီးတွေနဲ့ပက်ပြီးတော့တွန်းထုတ်ခဲ့ရပါတယ်ရဲတယောက်နဲ့ဆန္ဒပြသူတော်တော်များများဒဏ်ရာရရှိခဲ့ပါတယ်ဟောင်ကောင်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနပမောက္ခဂျိုးဆက်ချန်ကတော့ဆန္ဒပြသမားတွေဟာဟောင်ကောင်ပြည်သူတွေအပေါ်ကာကွယ်မပေးနိုင်တဲ့အစိုးရရဲ့မူဝါဒအပေါ်မကြေမနက်ဒေါသထွက်နေကြတာကိုဆန္ဒပြပွဲတွေကပြသနေတာဖြစ်တယ်လို့ပြောပါတယ
် It reflects the increasing frictions and contradictions between the local community and visitors from mainland
ဟောင်ကောင်လူမှုအသံဝိုင်းနဲ့ဒီမကြီးကလာပြီးလက်ပတ်ကျသူတွေအကြားစန့်ကျင်သဘောထားကွဲလွဲမှုများလာနေတာကိုရောင်ပြန်ဟတ်နေတာဖြစ်ပါတယ်ပေကျင်းမှာရှိတဲ့တရုတ်အာဏာပိုင်တွေကိုမကျဉ်းတတ်တာရဲ့ရိုးရိုးတာမန်လာပြီးလက်ပတ်နေကြတဲ့ပြည်မကြီးကသူတွေကိုကြည့်မရတာရဲ့ပေါင်းသွားတာပါနောက်ပြီးတော့တာမန်ဟောင်ကောင်ပြည်သူတွေရဲ့အမြင်မှာသူတို့အပေါ်ပြည်မကြီးအစိုးရကပုံမဖိနှိပ်လာနေတယ်လို့မြင်နေကြပါတယ
်ဗိုလ်ခုနေတုန်းကဟောင်ကောင်အုပ်ချုပ်ရေးမှုဟာပြီးခဲ့တဲ့နှစ်တုန်းကဆန္ဒပြခဲ့ကြတဲ့ပြည်သူတွေပေါ်ထားရှိတဲ့သူ့ရဲ့သဘောထားကိုပြသတဲ့အနေနဲ့ပြည်သူတွေကိုအခုနှစ်ရာသီကွင်းအမှတ်အသားဖြစ်တဲ့စိတ်တရားလိုကြင်ညာနေထိုင်ကြဖို့တောင်းဆိုလိုက်ပါတယ်စီဝိုင်လျောင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဟောင်ကောင်ပြည်သူတွေကိုစိတ်တွေလိုအေးအေးချမ်းချမ်းနေထိုင်ကြဖို့နဲ့ဟောင်ကောင်ရဲ့အနာဂတ်အတွက်လိုက်လျောညီထွေကြင့်ကြံနေထိုင်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောထားပါတယ်။ဆန္ဒပြသူတွေကဟောင်ကောင်မှာအဆအဆရရဈေးနှုန်းတွေမြင့်တက်လာတာကြောင့်ဒေသခံပြည်သူတွေမှာအထိနာနေကြတယ်လို့ပြောပါတယ်။ပြည်မကြီးကဝယ်ယူစားသုံးသူတွေကြောင့်ဟောင်ကောင်မှာမြေယာအဆောက်အဦဈေးနှုန်းတွေငှားရမ်းကတွေမြင့်တက်လာပြီးတော့ပြည်သူတွေမှာအခက်အခဲတွေပိုကြုံလာနေရတယ်လို့ဆိုပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကိုမိမိတို့သဘောဆန္ဒနဲ့ဓာတ်ရိုက်ရွေးချယ်ခွင့်ရဖို့တောင်းဆိုနေတဲ့ဒီမိုကရေစီလိုလားသူဆန္ဒပြသမားတွေဟာဟောင်ကောင်ကလမ်းမတွေကို၃လနီးပါးပိတ်ဆို့ဆန္ဒပြဝဲတွေပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုထိတ်တဲရင်ဆိုင်မှုတွေပေါ်ပေါက်လာခဲ့တာပါတချို့ဆန္ဒပြသူတွေဟာတရုတ်နိုင်ငံတောင်ပိုင်းရှန်ဇန်မြို့သားတွေကိုအချိန်ချင်းပြည်ဝင်ခွင့်ဗီဇာထုတ်ပေးနေတဲ့အစီအစဉ်ကိုရပ်ပစ်ဖို့တောင်းဆိုနေကြပါတယ်ဟောင်ကောင်ခေါင်းဆောင်အစ်စ်ကိုဓာတ်ရိုက်ရွေးချယ်ခွင့်ပေးဖို့အတွက်တောင်းဆိုနေတဲ့ဆန္ဒပြသမားတွေကလည်းຫນွေອູ້ຢາທີ່ຕິຊောက်ລົງມາດຸດຸອາຄັນຫມູ່ດີຖັດຫຼົ່ນອຸເມເລໂປຊູຫນີຈະວ່າໄດ້ຂະຍາ
ອຸສາມະເວປ ્યો ປ략ໄປເຂລາວ່າຊິຕະນິງກະນີ້ນີ້ຍັດເນກະອະຊີຊິນນີ້ກໍບໍ່ຈາກິນມາປີ້ສົ່ງນໍມາຜິດວ່າໄດ້ VOA ກະນີ້ນອກ2ນາທີອຈາຍ9ນາທີກະນີ້10ນາທີທີ່ທົ່ວລ້ວມແອະຊີຊິນນີ້ກໍລ້າຍໂທມີຕາ24 25 32 51ແລະລ້າຍລັມີຕາ190ໂຕກະນີ້ພັ້ນຢູ່ນາສິນໄດ້ຈະວ່າໄດ້ຊິတနင်္ဂနွေနေ့ညနေခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာမို့လို့အခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်ရှင်
။အော်တိုမန်အင်ပါယာကိုတည်ထောင်သူရဲ့အဖိုးဆူလီမန်ရှားရဲ့ကုဘေမန်ကိုစောင့်ကြံနေတဲ့စီးရီးယားနိုင်ငံတွင်းကတပ်ဖွဲ့ဝင်တွေကိုကယ်ဆယ်တဲ့ဆက်စင်ရေးတူရကီအစိုးရကဆောင်ရွက်ခဲ့ပါတယ်။ IS သတင်းကြော်ရင်းနဲ့ပြင်းထန်တိုက်ပွဲတွေဖြစ်ပွားပြီးနောက်စီးရီးယားကတ်ဒစ်တပ်သားတွေပြန်လည်သိမ်းယူခဲ့တဲ့စီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုဗန်နီကိုတင်ကားတွေတခြားလက်နက်ကြီးတွေနဲ့ဖျက်ချော်ဝင်ရောက်ခဲ့တယ်လို့တူရကီအာဏာပိုင်တွေကပြောဆိုပါတယ်ခင်ဗျာ။ဒီနေ့တနင်္ဂနွေနေ့မှာအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုနှစ်နှစ်အတွင်းပြန်ရုပ်သိမ်းရေးအစီအစဉ်သစ်ကိုသုံးသပ်ဖို့အာဖဂန်နစ္စတန်ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်နန်ကာတာကအာဖဂန်တောင်ပိုင်းကိုတွားရောက်ခဲ့ပါတယ်။စနေနေ့ကတော့ဝန်ကြီးကာတာကူပိုင်းကဘူးမြို့တော်မှာအမေရိကန်တပ်ဖွဲ့တပ်မှုကြီးတွေနဲ့အာဖဂန်ခေါင်းဆောင်တွေနဲ့နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေအစည်းအဝေးပြုလုပ်ခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းစစ်ဖြစ်နေတဲ့ဒေသကယူကရိန်းတပ်ဖွဲ့ဝင်တွေတပုံတွေကသူတို့တပ်တွေပြန်ဆုတ်ခွာဖို့သဘောတူညီမှုရခဲ့ပြီလို့စစ်ဖက်ဆိုင်ရာအရာရှိတွေကပြောဆိုကြပါတယ်။အပြစ်ကရစေးအချင်းချင်းပြပြနေတဲ့ကြားမှာအခုလိုသဘောတူညီလိုက်တာဟာအကောင်းလက္ခဏာဆောင်တယ်လို့လည်းပြောဆိုပါတယ်။နောက်လာမယ့်နှစ်ပတ်အတွင်းတပ်ဖွဲ့ဝင်တွေလုံးဝဆုတ်ခွာပေးဖို့ရုရှားလိုလာတဲ့တပုံတွေကလက်မှတ်ထိုးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံမြောက်ပိုင်းမှာအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့ကိုကံအဖွဲ့ကဒုက္ခသည်တွေကိုတင်ဆောင်လာတဲ့စစ်ချင်းဤအဖွဲ့ရင်နှန်းကိုတိုက်ခိုက်တာသူတို့မဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ်နိုင်ငံပိုင်မီဒီယာမှာစနေနေ့ကဖော်ပြခဲ့တဲ့ဒီတိုက်ခိုက်မှုကမှန်ကန်မှုမရှိပဲအဲ့ဒီခြုံခိုတိုက်ခိုက်တဲ့နေရာမှာသူတို့အဖွဲ့ဝင်တွေမရှိကြောင်းကိုကံအဖွဲ့ပြောခွင့်ရဦးထက်မြတ်လင်းကပြောဆိုတယ်လို့ AP မှာဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Brian Magulie ဖြစ်ပါတယ်ရှင် VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
Thank you.
This program has come to you from the Voice of America, Washington.